ကမ္ဘာစစ်ရဲမွေးတင်မှုတိုက်ဖျက်ရေးမှာကူညီခဲ့တဲ့စီးပွားရေးပညာရှင်၃ယောက်ကို2019ခုနှစ်အတွက်စီးပွားရေးဆိုင်ရာနိုဘယ်ဆုပေးဖို့ရွေးချယ်လိုက်ပါတယ်။အိန္ဒိယနယ်ဘွားအမေရိကန်အာဘီဂျစ်ဘနာဂျီ၊ပြင်သစ်နယ်ဘွားအမေရိကန်အက်စတာဒူဖလိုနဲ့အမေရိကန်လူမျိုးမိုက်ကယ်ခရီမာတို့ကိုစီးပွားရေးဆိုင်ရာနိုဘယ်ဆုပေးလိုက်တယ်လို့သိပ္ပံဆိုင်ရာ Royal Swedish Academy ကဒီကနေ့ကြေညာပါတယ်။စီးပွားရေးနိုဘယ်ဆုကိုရသူတွေထဲမှာအက်စတာဒူဖလိုဟာဒုတိယမြောက်အမျိုးသမီးဖြစ်ပါတယ်။စီးပွားရေးပညာရှင်တွေဟာဆင်းရဲမွေးတည်မှုတိုက်ဖျက်ရေးကိုအထူးရောက်ဆုံးနီလန်သစ်တွေနဲ့ချင်းကပ်ကင်တွယ်ခဲ့တဲ့လို့စုရွေးချယ်သူတွေကပြောပါတယ်။ကလေးငယ်တွေရဲ့ကျန်းမာရေးပညာရေးကိုတိုးတက်အောင်ဘယ်လိုလုပ်ကြမလဲဆိုတဲ့လွယ်ကူတဲ့မေးခွန်းမျိုးနဲ့စပြီးတော့ဆင်းရဲမွေးတည်မှုပြဿနာကိုဖြေရှင်းဖို့သူတို့ကစူးစမ်းခဲ့ကြတယ်လို့ပြောပါတယ်။သူတို့ရဲ့ဆောင်ရွက်ချက်ကြောင့်အိန္ဒိယနိုင်ငံကကလေးငယ်၅သန်းကျော်ကိုကျောင်းတွေမှာစာနောက်မကျအောင်လက်တွဲခေါ်ခဲ့တဲ့အစီအစဉ်တွေကိုထိတိရရောက်လုပ်ပေးနိုင်ခဲ့တယ်လို့နိုင်ငံတော်တော်များများမှကျန်းမာရေးဆိုင်ရာကာကွယ်စောင့်ရှောက်မှုအတွေ့ငွေကြေးအမြောက်များသုံးပြီးပံ့ပိုးကူညီမှုတွေလှုပ်လာစေတယ်လို့စုကြည်ညာစင်မှပြောကြားသွားပါတယ်။နိုဘယ်ဆုရတဲ့စီးပွားရေးပညာရှင်၃ယောက်အနေနဲ့ဒေါ်လာ၉သိန်းကျော်နဲ့ညီများတဲ့စုကြည်ကိုခွဲဝေရရှိကြမှာဖြစ်ပါရဲ့ရှင်။